သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိမြောက်မေလ15ရက်ပေါ်သူနေအတွက် SPS Useless တင်သူများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဒေရောအောင်ပါ။ယနေ့အတွက်ထိတ်တန့်တင်များ Budget ဆိုင်ရာအချက်အလက်တချို့ Commonwealth Grand Assistant ရဲ့အမြင့်ဆုံးနှုန်းထားကိုအပိုဆယ်ရာခိုင်နှုန်းမြင့်တင်ရန်လာမယ့်9နှစ်အတွင်းဒေါ်လာ1ဘီလီယံနီးပါးထောက်ပံ့ပေးမှာဖြစ်ပါတယ်။ပြောင်းလဲမှုတွေခြေပေါ်မဲ့မိဘများသို့မဟုတ်ကလေးတယောက်သို့မဟုတ်နှစ်ယောက်ရှိသောစနေမောင်နှများမှရရှိသည့်ငားရန်ကအများဆုံးထောက်ပံ့မှုမှာတစ်ပတ်လျှင်ဒေါ်လာ80ကျော်ဒေါ်လာမှာဖြစ်ပါတယ်။ဘတ်ဂျက်သည်အမျိုးသမီးများ၏ကျန်းမာရေးအတွက်ဒေါ်လာသန်း160ခွဲဝေပေးမှာဖြစ်ပါတယ်။ဒေါ်လာသန်း50ကျော်သည်သားဖွားဆောင်ရှောက်မှုအတွက်ဖြစ်ပြီး49သန်းသည် endometriosis ကဲ့သို့သောရှုပ်ထွေးသောအခြေအနေများအတွက်ဖြစ်ပါတယ်။ကိုယ်ဝန်ပြတ်ကျတဲ့အမျိုးသမီးတွေနဲ့သူတို့၏မိသားစုတွေကိုထောက်ပံ့ရန်ရမုံငွေနဲ့ပါရှိပါတယ်။အစိုးရက First Nation လူမျိုးများအတွက်သက်သေမှုနှုန်းသည်ကျန်လူဦးရေများထက်နှဆပူသောကြောင့်နိုင်ငံအတွက်ချေခွဲစရာဖြစ်တယ်လို့အစိုးရကပြောကြားပါတယ်။သက်သေမှုကာကွယ်ရေးအတွက်ဘတ်ဂျက်ငွေ 12.8 သန်းခွဲခွဲဝေပေးထားပါတယ်။ဘတ်ဂျက်2024သည်ဩစတြေးလျနိုင်ငံသားများအားဆေးရုံတွင်နေစရာမလိုပဲဆေးဘက်ဆိုင်ရာထောက်ပံ့များရရှိရန်ကိုကြီးပေးရအတွက်ရည်ရွယ်ထားတဲ့ဒေါ်လာ682သန်းရမုံငွေကိုမက်ဒီကဲတွေထည့်ဝင်ပေးမှာဖြစ်ပါတယ်။အခမဲ့စိတ်ချမ်းသာရေးဝန်ဆောင်မှုများတိုးချဲ့ရန်ဒေါ်လာ362သန်းပါရှိပါတယ်။ဒေါ်လာ3ဘီလီယံခွဲခန့်သည်နှလုံးရောဂါကိုတိုက်ဖျက်တဲ့ဆေးဝါးများပါဝင် PBS တွင်စီးရင်သွင်းထားသောဆေးဝါးအသစ်များအတွက်ပေးဆောင်ပေးမှာဖြစ်ပါတယ်။ဒုနာဖြူသားဖွားဆရာမတင်ကြားရေးနဲ့လူမှုရေးလုပ်ငန်းမှကျောင်းသားများသည်သူတို့ဘွဲ့အတွက်တစ်စိတ်တစ်ပိုင်းဖြစ်မဖြစ်မနေအခကျင်းဝေရတဲ့အလုပ်များကိုထမ်းဆောင်ရတဲ့အတွက်ဇူလိုင်လမှစတင်ကတပတ်လျှင်$39.50ရရှိမှာဖြစ်ပါတယ်။ဘတ်ဂျက်ပေါ်အတိုက်ခံပါတီရဲ့သဘောထား National လွှတ်တော်မှ Mark Canavan သည်ဩစတြေးလျနိုင်ငံသားအားလုံးအတွက်စွမ်းအင်ကယ်ဆယ်ရေးကိုပြတ်မှတ်ထား၍အစိုးရရဲ့ဒေါ်လာ300ပေးချေမှုကိုတိုက်ခိုက်ပြောဆိုပါရယ်ဇူလိုင်လ1ရက်နေ့မှစတင်၍အင်တောင်စု10သန်းကျော်သည်တစ်နှစ်လျှင်စုစုပေါင်းပြန်အပ်ငွေဒေါ်လာ300ရရှိမှဖြစ်ပြီးအကျုံးဝင်သောအသေးစီးပွားရေးလုပ်ငန်းများသည်လားတူကာလတွင်ဒေါ်လာ$325ရရှိမှဖြစ်ပါရယ်အစိုးရတိုက်တန်မှုသည်ငွေချေဖောင်းပွားမှုကိုပုံမှုစိုးဝါးစေမှဖြစ်ပြီးအစိုးရရဲ့ဘတ်ဂျက်အသုံးစရိတ်ကိုဝေဖန်ကြောင်း၎င်းက Channel 9သို့ပြောဆိုပါれ။ဤပန္ဒာဤနှစ်အတွက်ပူရှံငွေဒေါ်လာ 9.3 ဘီလီယံကို Albanese အစိုးရရဲ့ဒုတိယမြောက်ဇက်တိုက်ပူရံငွေပေးရလိုက်တဲ့အတွက်ထွက်ပေါ်လာခြင်းဖြစ်ပါれ။၎င်းသည်လာမယ့်၄နှစ်အတွင်းကဏ္ဍတစ်လုံးလုံငွေပြမှုနောက်တွင်ရှိလာမည်လို့မျှော်လင့်နေပါれ။ ချမ်းမာဒန်းသူရေး။ချမ်းမာဒန်းသူညီများရေးတက်ထွက်လှူရှားသူများသည်Federal budget တွင်အခွန်ဖြတ်တောက်ခြင်းအဆင့်30%သို့အစိုးရ၏ပြောင်းလဲမှုများကိုကြိုဆိုတော်လဲတခြားလူနေမှုဈေးစကားများသည့်အမျိုးသမီးများကိုပြစ်မှတ်ထားရန်ပြက်ကွက်မှာကိုစိုးရိမ်နေကြပါသည်။ခွန်ဖြတ်တောက်ခြင်းအဆင့်30%သည်ယခင်ညွန်ပေါင်းစွာမှဥပဒေပြုထားသောအခွန်အခောက်ပြောင်းလဲမှု၏နောက်ဆုံးအဆင့်ဖြစ်ပြီးအခွန်စည်းချက်မှုအားဖယ်ရှားကဝင်ငွေဒေါ်လာ4,500နှင့်သတင်းကြဝင်ငွေရှိသူများကိုအခွန်30ရာခိုင်နှုန်းဖြင့်အခွန်ကောက်ခံမှာဖြစ်ပါれ။အစီအစဉ်အသစ်သည်လက်ရှိအခွန်စည်းဝါးများကိုဖြတ်ချော်က 32.5 ရာခိုင်နှုန်းသတ်မှတ်ချက်ကို30ရာခိုင်နှုန်းထိလျှော့ချကခွန်စည်းချက်မှုအတွက်ကန့်သတ်ချက်များကိုတိုးမြှင့်ပေးပါれ။ဓာတ်တူရေးအခွန်ရေးမဟာမိတ်အဖွဲ့မှ Helen Daly Fisher ကဤဖြတ်တောက်မှုသည်အမျိုးသမီးများအတွက်အချိုးရှိစေမယ်လို့ပြောဆိုပါれ။Federal budget တွင်ထုတ်ဖော်ပြသသော energy bill relief အစီအစဉ်ကို labor ကကာဝယ်ပြောဆို ဘာသာရေးမှုဂျင်ချာမစီဩစတြေးလျအားလုံးအတွက်နေထိုင်စရိတ်တက်တာခွင့်ပေးရန်အစိုးရရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုခဲ့ပြီး၎င်းဒေါ်လာ300ဟာဝင်ငွေနည်းသောအိမ်တောင်စုများကိုကန့်သတ်မထားပဲအားလုံးပါဝင်မှာဖြစ်ပါတယ်။အိမ်တောင်စုတိုင်းအတွက်ဒေါ်လာ300စွန့်ရင်ပြားငွေပါဝင်တိုက်တာမှုများသည့်ငွေချေးဖောက်ပွားမှုဖြစ်မိမဟုတ်ကြောင်းဘန်ဒါရေးဝန်ကြီးဌာနကခန့်မှန်းထားပါတယ်။အစိုးရပေးချေမှုသည်၃နှစ်အတွင်းအစိုးရအတွက်ဒေါ်လာ 3.5 ဘီလီယံကုန်ကျမှဖြစ်ပြီးစေစားလုပ်ငန်းငယ်သက်သန်းခန့်သည်လက်ရှိကုန်ကျစရိတ်အတွက်ဒေါ်လာ 325 ဒေါ်လာပြားမှုရရှိမှဖြစ်ပါတယ်။ဝန်ကြီးချုပ်အန်သိုနီအယ်ဘနီစီကသူ့အစိုးရရဲ့ဆုံးဖြတ်ချက်ကိုခုခါကာကွယ်ပြောဆိုခဲ့ပြီးလူတိုင်းနဲ့သက်ဆိုင်ပါကတချို့သောအစီအမံများသည်မိတ်ဆက်ရာပုံမူလွယ်ကူကြောင်း Channel 9သို့ပြောဆိုသွားပါသည်။နေစဉ်သတင်းတို့ News Flash များပုံမူချသည့်ယံ SBS Language Podcast ကိုတွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ